ဖမ်းဆီးထားတဲ့အမေရိကန်သတင်းတောက်စတီဗင်စတော့လော့ဖ်ဖြစ်ပုံရသူကိုခေါင်းဖြတ်တတ်တဲ့ဗီဒီယိုကိုအစ္စလာမစ်စတိတ်အစ္စလာမ်စစ်သွေးကြွတွေကထုတ်ပြန်လိုက်ပါတယ်။အဲ့ဒီဗီဒီယိုရဲ့စစ်မှန်မှုကိုစစ်ဆေးနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူဂျန်ဆာကီကပြောကြားခဲ့ပါတယ်။တကယ်သာမှန်ခဲ့မယ်ဆိုရင်အော်ဂလီဆန်စရာဖြစ်တယ်လို့ဆိုပါတယ်။ဗီဒီယိုထဲမှာမျက်နှာကိုအဝတ်အမဲရောင်နဲ့ဖုံးအုပ်ထားသူကစတော့လော့ဖ်ကိုတတ်ရတာဟာအီရတ်မှာရှိနေတဲ့ Islamic State အဖွဲ့ဝင်တွေအပေါ်အမေရိကန်ကလေကြောင်းကနေတိုက်ခိုက်မှုအတွေ့လက်တုံပြန်တာဖြစ်တယ်လို့ဆိုပြီးတော့ဗြိတိန်မှာပြောကြားတဲ့အင်္ဂလိပ်အသံထွက်မျိုးနဲ့သမ္မတဘရက်အိုဘားမားကိုတိုက်ရိုက်ပြောထားပါတယ်။ခမည်းရဲ့ missile လက်နက်တွေနဲ့ကျုပ်တို့ရဲ့လူတွေအပေါ်ဆက်ပြီးတော့တိုက်နေမယ်ဆိုရင်ကျုပ်တို့ရဲ့ဓာတ်နဲ့ခမည်းတို့ရဲ့လူတွေရဲ့လယ်တွေကိုဆက်ပြီးတော့လှီးသွားမယ်လို့အဲ့ဒီစစ်သွေးကြွားကပြောပါတယ်။သူတို့ဖမ်းဆီးထားတဲ့ဗြိတိန်လူမျိုးတစားကန် David Cawthorn Haynes ကိုလည်းတပ်ပစ်မယ်လို့ဗီဒီယိုထဲမှာချိန်ချောက်ထားပါတယ်။သတင်းထောက် Stott Love တပ်ဖြတ်ကိုတပ်ဖြတ်တဲ့သူတွေဟာရွံ့မုန်းစရာဆက်ဆုပ်စရာကောင်းတယ်လို့ဗြိတိန်ဝန်ကြီးချုပ် David Cameron ကပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့လကပဲနောက်ထပ် American သတင်းထောက် James Foley ကို Islamic State စစ်သွေးကြွားတွေကခေါင်းဖြတ်တတ်ခဲ့ပြီးအဲ့ဒီတပ်ဖြတ်တဲ့ဗီဒီယိုကိုလည်း online ပေါ်မှာတင်ခဲ့ပါတယ်ရှင်။